မြန်မာနိုင်ငံမှာဆေးရနာတင်ခဲ့တာရက်ပေါင်း40ကျော်ရှိလာနေပြီမဲ့နိုင်ငံအနှံ့ဆန္ဒပြပွဲတွေကပုံစံမျိုးစုံနဲ့ဆက်ပြီးရှိနေစေဖြစ်ပါလေဒီတဲ့ဝန်ထမ်းတွေရဲ့အကြမ်းမဖက်အာဏာဖီဆန်ရေး Civil Disobedience Movement CDM လှုပ်ရှားမှုမှာပြည်ဝင်ကဝန်ထမ်းတွေပူးပေါင်းပါဝင်နေတယ်လို့ပြည်ပမြန်မာတန်ရုံဝန်ထမ်းတွေလည်းဆက်ပြီးပူးပေါင်းပါဝင်နေကြပါလေမနေ့တုန်းကတော့မြန်မာတန်ရုံပါရီမျိုးမှာဒုတိယအတွင်းဝန်ကြီးအထူးနဲ့တာဝန်ထမ်းဆောင်နေတဲ့ဒေါ်ဝီဖြိုးချင်းနဲ့ဒေါ်စီဂရေ့စ်မီလိုနှစ်ဦးက CDM လှုပ်ရှားမှုမှာပူးပေါင်းပါဝင်ကြောင်းသူတို့ရဲ့ကိုယ်ပိုင် Facebook စာမျက်နှာတွေမှာရေးသားခဲ့ကြပါတယ်။အခုလို CDM လှုပ်ရှားမှုမှာပါဝင်လာတဲ့ဒေါ်ဝီဖြိုးချင်းကို VOA ကဆက်သွယ်နေမြန်းလာမှာတော့သူကဒီလှုပ်ရှားမှုမှာပါဝင်လာရတဲ့အကြောင်းကိုအခုလို့ပြောပါတယ်။မြန်မာနိုင်ငံမှာတရားမျှတမှုနဲ့ဒီမိုကရေစီရရှိရေးကိုဦးတည်ပြီးစီလုံးညီညွတ်စွာဆောင်ရွက်နေကြတဲ့အများပြည်သူအားလုံးအတွက်ခွန်အားတရဖြစ်မယ်လို့ယုံကြည်တဲ့အတွက်ကြောင့်မလို့ကျွန်မအနေနဲ့ CDM မှာပါဝင်ဖို့ဆုံးဖြတ်ခဲ့ခြင်းဖြစ်ပါရဲ့ရှင်။ CDM လှုပ်ရှားမှုကိုရုံးမတက်ဖဲပြုလုပ်ပါမှာဖြစ်ပါရဲ့ရှင်
။သူနဲ့အတူ CDM လှုပ်ရှားမှုမှာပူးပေါင်းလာတဲ့ Dorothy Grace မိကလည်းသူ့အနေနဲ့ဒီမိုကရေစီရေးတိုက်ပွဲဝင်နေတဲ့မြန်မာပြည်သူပြည်သားအားလုံးနဲ့အတူတသားလေးရှိကြောင်းဖော်ထုတ်ခြင်းနဲ့အတွက်အခုလိုဆုံးဖြတ်ရတာဖြစ်တယ်လို့ပြောပါရယ်
။ဆိုတာပြည်သူတွေကိုကောက်ွယ်ပေးရမယ်တောင်းရှိပါတယ်အတင်းနဲ့ပြည်သူတွေကိုရည်ရည်နဲ့အကြမ်းဖက်မျိုးနဲ့တပ်ဖြတ်နေတဲ့ယခုလိုလုပ်ရသူကိုစန့်ကျင်နေနေနဲ့စီပြံလှုပ်ရှားမှုမှာပုံရချင်းဖြစ်ပါတယ်မြန်မာနိုင်ငံမှာတရားမျှတမှုနဲ့ဒီမိုကရေစီအတွက်တပ်ဖို့နေတဲ့မြန်မာပြည်သူပြည်သားများအားလုံးနဲ့အတူထပ်တူထမြရှိကြောင်းကိုဖော်ထုတ်ခြင်းနဲ့တောင်းအပ်ရဲ့အနေနဲ့ကျေတုစီရင်လို့အချင်းဖြစ်ပါတယ
်အခုလက်ရှိပြည်ပမြန်မာနိုင်ငံတန်ရုံနေတဲ့ American နိုင်ငံ Washington မြို့တော်နယူးယောက်လော့စ်အန်ဂျလိစ်အပြင်ဂျပန်အစ္စရေးဂျာမနီနိုင်ငံတွေမှာရှိတဲ့မြန်မာတန်ရုံတွေကဝန်ထမ်းတချို့နဲ့ဂျနီဗာမြို့မြန်မာနိုင်ငံကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးကဝန်ထမ်းတချို့လည်းဒီလှုပ်ရှားမှုမှာပါဝင်လာကြပါတယ်မြန်မာပြည်သူ့ဒီမိုကရေစီနည်းလမ်းနဲ့ရေကောက်တင်မြှောက်တဲ့အယက်သားအစိုးရအပေါ်အာဓမ္မအာဏာသိမ်းယူခဲ့ပြီးငြင်းငြင်းစွာဆန္ဒပြပြည်သူတွေကိုအကြမ်းဖက်နှိမ်နင်းနေရပြီးအတွေ့ဆိုရင်ဝန်ထမ်းမိတယ်လို့CDM လှုပ်ရှားမှုမှာပါဝင်လာတဲ့ပြည်ပရောက်တာဝန်ထမ်းတွေကသူတို့ကိုယ်ပိုင် Facebook စာမျက်နှာတွေမှာရေးသားခဲ့ကြသလိုလွတ်လပ်ပြီးတော့တရားမျှတတဲ့2020နိုဝင်ဘာရွေးကောက်ပွဲရလဒ်တွေကိုလေးစားဖို့နဲ့နိုင်ငံတော်အာဏာကိုပြည်သူတွေစီကိုပြန်အနှံ့ဖို့လဲတောင်းဆိုထားကြပါတယ်။အခုလိုအကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားမှုမှာပါဝင်လာရတာကနိုင်ငံသားတယောက်ရဲ့ဆန္ဒကိုငြင်းငြင်းချမ်းချမ်းဖော်ထုတ်ပြတာတာဖြစ်ပြီးယာရုကနှုတ်ထွက်တာမဟုတ်ဘူးလို့လည်းသူတို့ရဲ့ Facebook စာမျက်နှာတွေမှာရေးသားဖော်ပြထားပါရဲ့ရှင်။